ီတလီနိုင်ငံမီလန်မြို့မှာဒီကနေ့ကြာသပတေးနေ့စတင်နဲ့နှစ်ရက်ကြာအာရှဥရောပထိပ်သီးဆွေးနွေးပွဲအာဆန်မှာဥရောပနဲ့အာရှဒေသထိပ်တန်းခေါင်းဆောင်တွေတက်ရောက်နေကြသလိုလူညုံရေးကိုလည်းတင်းကြပ်ထားပါတယ်။အဲဒီဆွေးနွေးပွဲတွင်စီးပွားရေးဖွံ့ဖြိုးမှုနဲ့လူညုံရေးဆိုင်ရာကိစ္စရပ်တွေမှာဥရောပနဲ့အာရှနိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်ဆံရေးပူပြီးခိုင်မာအောင်ဆောင်ရွက်သွားဖို့ကိစ္စတွေကိုအဓိကဆွေးနွေးကြမှာပါ။ဆွေးနွေးပွဲမစခင်ဘူးဒီနေ့ကတော့ဆွေးနွေးပွဲအတွက်ရောက်နေတဲ့တရုတ်ဝန်ကြီးချုပ်လီကီချန်နဲ့ဥရောပကောင်စီဥက္ကဋ္ဌဟာမန်ဗန်ရွန်ပွိုင်းဥရောပကော်မရှင်ဥက္ကဋ္ဌအိုဆေးမန်နွယ်ဘာရိုဆိုတို့မီလန်မြို့မှာတွေ့ဆုံကြပြီးယူကရိန်းပြည်ပခန့်အပြင်ဒေသတွင်းနိုင်ငံတွေပေါ်တည်ရောက်မှုရှိစေတဲ့အကြောင်းအရာတွေကိုဆွေးနွေးကြပါတယ်။မြန်မာသမ္မတဦးသိန်းစင်ဟာလည်းဒီအစည်းအဝေးကိုတက်ရောက်ဖို့သွားတယ်လို့အဆိုအသတင်းတွေမှာဖော်ပြထားပါတယ်။ဥရောပနဲ့အာရှနိုင်ငံတွေအကြားဆွေးနွေးညှိနှိုင်းမှုတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေအတွက်အာဆမ်ဆွေးနွေးပွဲကို1996ခုနှစ်မှာစတင်ကျင်းပတာပါ။ဆွေးနွေးပွဲတွင်ဦးစားပေးဆွေးနွေးမယ့်အကြောင်းအရာတွေကိုတော့အာဆမ်အဖွဲ့အစိုးရအကြီးအကဲတွေနှစ်နှစ်တစ်ချိန်တွေ့ဆုံပြီးတော့ဆုံးဖြတ်ကြပါတယ်။ဆွေးနွေးပွဲကိုအာရှနဲ့ဥရောပမှာတလဲစီကျင်းပတာဖြစ်ပြီးအခု10ချိန်မြောက်ထိပ်သီးဆွေးနွေးပွဲကိုဥရောပကောင်စီဥက္ကဋ္ဌနဲ့အီတလီအစိုးရတို့ကအင်ရှင်ဖြစ်လက်ခံကျင်းပတာဖြစ်ပါတယ်။